အကွန်နီဆမ်ဟာလူများကြားကြည့်ဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေတောက်လျှောက်ပြုလုပ်ခဲ့တဲ့အကွန်တာလီဗန်တွေနဲ့မဆွေးနွေးလိုဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဝါရှင်တန်မြို့တော်ကိုအလဲပတ်ရောက်ရှိနေကြတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်တွေနဲ့အလုပ်ကိစ္စဆွေးနွေးကြတဲ့နေ့လယ်စာစာပွဲမှာသမ္မတဒေါ်နယ်ထရမ့်ကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။လူမျိုးရေးကောင်စီအဖွဲ့ဝင်တွေဟာအခုခရီးစဉ်အတွင်းအီရန်ဒုံးကျည်အစိတ်ပိုင်းတွေဆိုတဲ့ပြည်သူတွေကိုလည်းဆန့်စစ်ကြမယ်လို့ယူဆပါတယ်။ဒီမှာလာတော့ဝါရှင်တန်မြို့တော်စစ်ခန်းတစ်ခုမှာစံမကြီးနီကီဟေလီသတင်းစာရှင်းလင်းပွဲပြုလုပ်ရင်းဖွင့်လှစ်ပြသခဲ့တဲ့တာတို့ပြည်ဒုံးကြီးအစိတ်ပိုင်းတွေကိုကြီးစုကြမှာဖြစ်ပါတယ်။ဒီစစ်ပစ္စည်းတွေဟာယမန်နိုင်ငံဟူသီသဘုံတွေကိုအီရန်ကတရားမဝင်လက်နက်ထောက်ပံ့နေရဆိုတာမငင်းကွက်နိုင်တဲ့အထောက်အထားဖြစ်တယ်လို့လည်းနီကီဟေလီကပြောကြခဲ့ပါတယ်။ယမန်သဘုံတွေကိုလက်နက်မထောက်ပံ့ဖို့နိုင်ငံတကာပြည်ပင်တားမြစ်ထားတာကိုချိုးဖောက်တဲ့အတွက်အီရန်နိုင်ငံဘော်ကူလာသမဂ္ဂအရေးယူစီလိုတဲ့သဘောကိုလည်းအမေရိကန်ကပြတ်တတ်နေပါတယ်။